ကျောတိုးတက်ရေလှုပ်ငန်းတွင်ဆောင်ရွက်ဖို့အတွက်သမရဟောင်းဦးသိန်းစိန်ဦးဆောင်ပြီးသူ့ဆိုရလက်ထက်ဝန်ကြီးဟောင်းတချို့နဲ့အတူဖွံ့ဖြိုးရေးဆက်တံတစ်ခုကိုထူထောင်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။သမရဟောင်းဦးသိန်းစိန်အနေနဲ့သူ့သမရတာဝန်ယူစဉ်ကလေးကဒီလိုစိတ်ကူးစိတ်တမ်းမျိုးရှိခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဟောင်းဦးရထွက်ကပြောပါတယ်။ဒီကြောင့်အပြည့်စုံကိုတော့ဒ
ဟောင်းဦးသိန်းစင်ကဂုံတူဆောင်၌ကဖြစ်ဆောင်ရွက်သွားမယ်လို့သတင်းတွေထွက်ပေါ်နေတာပါဦးသိန်းစင်စင်တာကိုပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းမြန်မာနိုင်ငံပညာရေးဖောင်ဒေးရှင်းလူငယ်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းနဲ့လူမှုစီးပွားဘဝဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဆိုတဲ့ဖောင်ဒေးရှင်း၄ခုကိုအခြေတည်ပြီးအရင်အစိုးရဝန်ကြီးဟောင်းအချုပ်နဲ့အကြံပေးအချုပ ဆက်သွယ်မေးမြန်းကြည့်ရမှာတော့အခုလိုစင်တာထူထောင်မယ်ဆိုတာပြောဆိုလာခြင်းမရှိသေးပေမဲ့ဦးသိန်းစိန်အနေနဲ့အရင်သမရအနေနဲ့တာဝန်ယူကလေးကအနားယူရင်ပရာဟိတလုပ်ငန်းတွေလုပ်ဖို့စိတ်ကူးထားတယ်လို့ VOA ကပြောပါတယ်သမရဟောင်းဦးသိန်းစိန်ရဲ့အကြံပေးအနေနဲ့တာဝန်ယူခဲ့တဲ့ဒေါက်တာနေစင်လက်ကတော့ဒီစင်တာလုပ်မယ်ဆိုရင်သူ့အနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့အခုလိုပြောပါတယ်
။ဩအဲ့ဒါကလေကျွန်တော်စီရော officially တော့ရောက်မလာသေးဘူးကြာ။နော်အဲဒီအမေရိကန်မှာလည်းဒီတိုင်းနဲ့လေသမရပြောပြပါလဲဆိုတော့ဒီ foundation လေးပဲသူကအဲ့လိုဆက်တယ်လေ။ဒီဒီကဖတ်လိုက်ရတော့လူကြီးတို့ပညာကြီးတို့အဓိကပေါ့နော်။အဲ့ဒါကြီးကိုအဓိကလုပ်မှာဆိုရင်တော့ဒါတော့ကျွန်တော်ကဟိုwide ကြည့်ရလားပေါ့ဗျာ
သူ
side ကြလူတွေကောင်းလို့ပဲလို့
ဒီစင်နာဖွဲ့စည်းရေးမှာပါဝင်မယ်လို့တရင်တွေထွက်ပေါ်နေသူတွေကဒီတရင်ကိုတိကျစွာအပြေမပေးနိုင်တယ်လို့ညှဉ်းဆိုမှုတွေလည်းမလုပ်ခဲ့ကြပါဘူးတမရဟောင်းဦးသိန်းစိန်တမရတာဝန်ထမ်းဆောင်နေစဉ်တုန်းမှာစင်တာလှုပ်ဆောင်နိုင်ဖို့အတွက်ကာတာစင်တာကအကြံဉာဏ်တွေအတွေ့အကြုံတွေကိုအလွတ်သဘောအနေနဲ့မေးမြန်းတာတွေရှိခဲ့တယ်လို့ပြင်ကြားရေးဝန်ကြီးဟောင်းဦးရဲထွတ်ကတော့ပြောပါတယ
်ဟိုတမရကြီးနေနေသူပြီးလို့ရှိရင်သူ့ရဲ့အတွေ့အကြုံတွေနဲ့ဘာလို့လုပ်ရမလဲဒီပရိဒါလုံကဘာလို့ရမလဲဆိုတော့စဉ်းစားတော့ရှိရပြဒါပေမဲ့ဟိုဖောင်ဒေးရှင်းလုပ်မလားဘာလို့မလဲကျွန်တော်လည်းသိစိတ်မသိဘူးကင်မရာကြီးရဲ့ဖောင်ဒေးရှင်းတခုဖြစ်လို့ရှင်တော့ဒါကင်မရာကြီးနဲ့ဖောင်ဒေးရှင်းနဲ့ရွေချင်းပေါ်မှာအပူအောင်ဆောင်ရှင်လူမတန်ကြတော့ကျွန်တော်ရှင်နေလေဝင်းရောပူအောင်ဆောင်ပါလေဝင်းကြီးဟောင်းရဲ့အကြံပေးဟောင်းရဲ့ဘူအပြန်လူတွေပါလာနိုင်မှာဘူသမရကတာပေါ်ကတာစင်တာအနေနဲ့မှာသမရကတာလို့နောက်ကောင်းကတာစင်တာရဲ့အတွေ့အကြုံတွေကိုမေးတာရှိပါလေသမရကတာပြီးတော့ကတာစင်တာအနေနဲ့သူဒီမိုကရေစီနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုအများကြီးလုပ်နိုင်တယ်သမရအနေနဲ့လည်းသူ့ရဲ့ဒီ၅နှစ်တာအတွေ့အကြုံတွေပေါ်ပူတည်ပြီးတော့မှနောက်မှကျွန်တော်လိုပေါ်အားလုံးအတွက်သူရှိနေတဲ့စာပြုလုပ်နိုင်တယ်ဆိုတာသူတို့ကတာစင်တာကိုကြည့်လို့မှဒီလိုဟာမျိုးတွေကကောင်းတယ်ဆိုတဲ့ယူဆကူးနဲ့ဆွေးနွေးခဲ့တာရှိပါတယ်
စင်တာကိုထူထောင်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲနိုင်ငံရေးလေးလာတုံးသက်သူအချို့ကဥသိမ်းစိန်အနေနဲ့နိုင်ငံရေးဇက်ခုံပေါ်ပြန်လည်ရောက်ရှိလာဖို့ရှိနေတဲ့အပေါ်မှာဝေဖန်မှုတွေရှိနေတယ်လို့အချို့သောနိုင်ငံရေးသမားတွေကတော့နိုင်ငံရေးရည်ချိန်အရာနိုင်ငံရေးပြိုင်ဘက်တွေရှိဖို့လိုအပ်တာကြောင့်ရှိတင်တယ်လို့လည်းယူဆနေသူတွေရှိပါတယ်မြန်မာနိုင်ငံရေးလေးလာတုံးသက်သူဒေါက်တာခင်မောင်ညိုကတော့
အများအားဖြင့်နိုင်ငံရေးဆိုတာတစ်ဖက်မှာဆန့်ကျင်ဘက်အဖွဲ့အစည်းလို့ခေါ်တဲ့အတိုက်ခံတွေရှိရတော့နော်ဆန်ရင်အဖက်စီရှိပြန်တော့ကြာလာရင်အနာရှင်ဖြစ်သွားတဲ့ဟာမျိုးရှိရတယ်။တက်နေတဲ့ရောက်ပေါ်ဒီအဖက်စီအားကောင်းတဲ့လူတွေပါဝင်တဲ့အဖက်စီတွေလို့ရမယ်။နိုင်ငံကြီးအားကောင်းရောဥသိမ့်စိန်တို့အမေဇင်လက်တို့အဲ့ဒီဥကိုဆိုင်တို့ဘာလို့အဲ့ဒီအဖက်စီတွေရောက်အောင်လုပ်ဆိုရင်ဟောပါလို့မဆိုဆက်လက်လုပ်မဆိုဆရာတို့ကစောင့်ကြည့်ရမယ်လို့ပြောတယ်။အမေရိကန်ပြည်တော်စုလိုမျိုးနေရာကြတော့လေသမရဟောင်းဟာအရင်အရေးပါတယ်သူရဲ့အတွေ့အကြုံတွေယူတော့ဆက်လက်သုံးရတော့ပါလေ။
အ
ဲ့တော့သမဏဟောင်းလေးကိုသုံးတာတောင်းတဲ့အလားလားရှိတယ်လို့ဟိုမှာတော့ယူဆတယ်။စင်စစ်အားဖြင့်ဆိုပုံမှန်လေးလေးမြင်တော့တဲ့ရှိတဲ့နိုင်ငံတစ်ခုဖြစ်မှာဘုံလည်းလုပ်မယ်ဆိုတော့ဒီအတွေ့အကြုံရှိတဲ့ဒီတယောက်ကသူကဆက်တဲ့ဝင်ပါလာရင်တော့သူ့ကိုဟောအလေးနဲ့ထားတော့လုတ်ကြိုင်ရင်ကိုယ်ကအဆင်ပြေနိုင်မလို့ထင်တယ်။တဲကြီးကျော်လည်းကောင်းမှာဖြစ်တယ်
ဒီစင်တာကိုဘလို့ငွေကြေးတွေနဲ့လဲပတ်မလဲဆိုတာကလည်းစိတ်ဝင်စားစရာပါပြီးခဲ့တဲ့အစိုးရတပ်တန်းတစ်လျှောက်ငွေကြေးခဝါချမှုတွေလက်ပေးလက်ယူမှုတွေမြင်မာခဲ့တယ်လို့နိုင်ငံတကာစစ်တမ်းအချို့ကဖော်ပြထားတာတွေရှိပါတယ်ထွက်ပေါ်နေတဲ့သတင်းတွေအရတော့စင်တာရဲ့ဘန်နာငွေတွေကိုပြည်တွင်းပြည်ပအနှောင်အဖွဲ့မပါတဲ့ထောက်ပံ့ပံ့ပိုးငွေတွေနဲ့ရက်တီဖို့ရှိပြီးလူမှုစီးပွားရေးလုပ်ငန်းတွေလုတ်ကင်ကရှာဖွေသွားမယ်လို့သတင်းတွေကထွက်ပေါ်နေပါတယ်မေလထဲမှာအသင်းအဖွဲ့တစ်ခုအနေနဲ့ရက်တီသွားဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုချက်ကိုတော့ရယူနိုင်ခြင်းမရှိသေးပါဘူးရှင်